မိသားစုတွေပေးဆောင်ရဖို့တိုက်တွန်းနေတဲ့စစ်ကောင်စီကရန်ကုန်တိုင်းတွေကပဇွန်တော်မြို့နယ်မင်္ဂလာတောင်ညွတ်မြို့နယ်တာမွေမြို့နယ်စတဲ့မြို့နယ်တွေအပါအဝင်နေရာအတော်များများမှာလျှက်စစ်မိသားစုတွေဆောင်ကြဖို့အော်လန်တွေနဲ့လိုက်လံဆော်ဩနေပါတယ်တချို့နေရာတွေမှာတော့လျှက်စစ်မိသားစုဆောင်ပထားတဲ့အိမ်တွေကိုမီးကျိုးတွေဖြတ်တာဖျူးစ်တွေဖြုတ်သိမ်းသွားတာမျိုးလုပ်ပြီးမိသားစုကိုအတင်းကျပ်ပေးဆောင်ခိုင်းတာမျိုးတွေလုပ်နေပါတယ်ပဇွန်တော်မျိုးနယ်တွေကမီးဖြတ်ခံရသူတယောက်ကသူတို့ရက်ွက်ထဲကိုစစ်သားတွေရဲတွေပါကားတွေနဲ့ပါလာပြီးမီးဖြတ်သွားတယ်လို့အခုလိုပြောပါတယ
်သူတို့ချီမှာဆိုင်ရက်တရက်တော့ပါတယ်ဒီအဲ့မှာအခန်းတိုင်းကိုဖြတ်တာတော့မဟုတ်ဘူးကွာအဲ့သူတို့ကသူတို့ဆိုင်ရက်ထဲမှာပါတဲ့ဟာတွေကိုဖြတ်သွားတာပတ်စံအမောင်းနဲ့လည်းမဟုတ်စစ်သားတွေပါတယ်ရဲတွေပါတယ်အဲဒါပေမဲ့သူတို့ကတော့ဝင်တော့မလာဘူးကွာသူတို့ကတော့ဒီတိုင်းထိုင်ဆောက်နေတာပေါ့အဲ့ဖြတ်တဲ့လူတွေကတော့သူ့ကိုယ်ပေါက်ဖြတ်သွားတယ်။အဲ့မှာလေကားတွေတော့ပိတ်ထားလို့ရှိရင်တချို့တွေကဓာတ်တန်ရံနေတက်ပြီးဖြတ်သွား။ EPC ရလူတွေကလည်းဒီရက်ကွက်ကလူတွေမဟုတ်ဘူး။ဆိုင်ရက်နဲ့လိုက်ကြည့်ပြီးတော့အဲ့မီတာနံပါတ်တွေနဲ့သူကလိုက်ကြည့်ပြီးတော့အဲ့သူမဆောင်ထားတဲ့ဟာတွေသူတို့ဖြတ်ခဲ့တယ်။အဲ့စစ်တွေကိုဖြုတ်ပြီးတော့ကြွကြွိတ်နဲ့ယူသွားတယ်။တချို့ဟိုဟာတွေလည်းမဆောင်ထားပြီမှမဖြတ်သွားဘူး။သူတို့စီးရင်ထဲမှာမပါ။နောက်တစ်ရက်မှလာဖြတ်မယ်လို့ပြောတာပဲ။အဲ့ဒီဒေဆောင်တဲ့သူတွေကိုကြတော့ညနေပိုင်းကျပြန်လာတက်ပြီးတဲ့အဖြူစီနဲ့ဖြူစီဖြုတ်သွားတဲ့ဟာကြီးကို
သူ့အိမ်ကဖြူစ်ကိုပါဖြုတ်ယူသွားခံရသူကလည်းမီးဖြတ်ခံရပုံကိုအခုလိုပြောပါတယ
်မီးမဖြတ်ခင်ဟိုမနေ့ပိုင်းနဲ့ကတရက်ကလုံးအလုံးမီးတွေဖြတ်ထားတယ်မနေ့9နာရီခွဲလောက်ကမီးဖြတ်ထားတယ်မီးဖြတ်ထားပြီးတော့နောက်ကျတော့အဲ့ဒါ17နာရီခွဲလောက်ကျတော့မီးပြန်လာတယ်မီးပြန်လာတခြားအိမ်တွေမီးသက်တွေရက်သွားတော့ကျတော့မီးပြန်လာပြီဆိုတော့သိတာပေါ့နော်ဒါပေမဲ့တို့အိမ်တွေကျတော့မလာဘူးမလာဘာဖြစ်လို့မလာလဲဆိုတော့အဲ့နဲ့ရှောက်ပြီးတော့မီးတော့ကျတော့ဒီတိုင်းထဲမှာလေကမ်းဖြတ်သွားတယ်လေကမ်းထဲမှာကိုခန်းနှခန်းပါသွားတယ်အဲ့လိုမရှိဘက်ကအဲဘားဆိုင်တစ်ဆိုင်နဲ့ဖြတ်ခါတယ်သူကတော့ဆယ်သိန်းကျော်ကျန်တယ်လို့ပြောတယ်အဲတို့ခန်းနေရတော့တခန်း6000ပဲကြာတဲ့တခန်း2000ခွဲကျော်ကြာတယ်။အဲအဲ့ဒါလည်းဖြတ်သွားတယ်အဲ့လိုအဲ့ဒါဟိုမီးမရှိတော့ကျတော့ရေတင်မို့ပါဖို့ရအဆင်မပြေဘူးလေ။အဲ့တော့ကျတော့ပြေးပြီးတော့ဆောင်ရတာပေါ့။ဆောင်ရည9နှစ်လောက်ကြာတော့အဲ့ဒီဟိုဒီဟာတွေလာပြန်တက်သွားတယ်။တက်တော့သူမီးဖြတ်တဲ့ပုံကအရင်တော့ကမီးဖြတ်တယ်ဆိုတာကဟို fuse တွေပါရောဖြတ်မသွားအခုက fuse ဖြုတ်ယူသွားတယ်။ယူသွားပြီးတော့အဲ့နောက်နေ့အဲ့ဒီညအဆောင်ပြီးတော့ညကျတော့ည9နာရီလောက်မှရက်ခွက်ထဲကိုလိုက်တက်ပေးတယ်လို့ပြောတယ်အဲ့ဒါ fuse ကိုလာတက်သွားတော့မနေ့ည9နာရီလောက်မှပြန်လာသွားတယ
်မီးဖြတ်သွားတာကြောင့်အခက်အခဲတွေရှိလာတဲ့အတွက်မီတာဆောင်ခဲ့ရသူလမ်းမတော်မြို့နယ်မှာနေထိုင်သူတဦးကလည်းသူတို့ရက်ခွက်ထဲသူတို့တိုက်မှာမီတာမဆောင်တဲ့သူတွေတချို့ရှိပေမဲ့လည်းမဆောင်သူအလုံးကိုဖြတ်တာမဟုတ်ဘဲတချို့ကသာဖြတ်တာဖြစ်လို့ဘယ်လိုစီစစ်ပြီးဖြတ်တယ်လဲဆိုတာမသိဘူးလို့ဆိုပါတယ်
ဟိုညရဲ့နေငယ်อ่ะပေါ့เนาะသူဟိုနေဖြစ်ခိုင်းနေဟိုမိမိလာဖြတ်တော့တယ်ပေါ့ဆိုတော့ချိုပြီးတော့ဟိုအချောင်းကြားထားတာမရှိဘဲနဲ့နောက်ကြတော့အဲ့လိုမျိုးအိမ်မှာမိပြတ်သွားတော့မှအဲ့လိုမျိုးပေါ့เนาะငါရေမိပြတ်သွားတယ်ဆိုတော့မျိုးကျွန်တော်တီးလိုက်ရသူတို့ကဘယ်လိုပုံစံနဲ့မိဖြတ်တယ်လဲမသိဘူးမှကျွန်တော်တို့တိုက်မှာဆိုရင်ဟိုနှစ်ခန်းပဲအချက်ခံရတယ်ပေါ့เนาะခန်းရှစ်ခန်းလောက်ရှိတယ်ဟိုကျွန်တော်တီးတဲ့လောက်တချို့ခန်းနဲ့မိမိသားကမဆောင်တာရှိတယ်ကျိုးခန်းတော့မိသားစုဆောင်တာရှိတယ်။ဒါပေမဲ့ဟိုမိသားကမဆောင်တဲ့အခန်းတိုင်းကိုတော့မဖြတ်ဘူး။အဲ့လိုမျိုးတချို့လည်းသူတို့ဘလို့ရွေးချယ်ပြီးဖြတ်တယ်လည်းတော့မသိဘူး
။မိသားယုံမှမိသားလာဆောင်ကြသူတွေကလက်အတော်များများအတွက်စုပြီးဆောင်ကြရတာဖြစ်တဲ့အတွက်အများကြီးမဆောင်နိုင်ကြတဲ့သူတွေကခွဲပြီးနည်းနည်းစီဆောင်ကြတာကိုလည်းအတော်များများတွေးကြရတယ်လို့မိသားဆောင်ခဲ့သူတဦးကပြောပါတယ်။ရန်ကုန်မြို့ကတခြားမြို့နယ်တွေမှာလည်းရက်ွက်ထဲမှာမီတာကပေးဆောင်ကြဖို့နဲ့မပေးဆောင်ရင်မီးဖြတ်မယ်ဆိုပြီးစစ်ကောင်စီအဖွဲ့ဝင်တွေကကားနဲ့လိုက်လံအော်သွားတာမျိုးတွေလည်းရှိတယ်လို့ရက်ွက်နေသူတွေကပြောပါတယ်စစ်တပ်အာဏာသိမ်းအုပ်ချုပ်တာကိုအချမ်းမဖက်အာဏာပီဆန်တဲ့အနေနဲ့အတော်များများကလျှက်စစ်မီတာကအပါအဝင်ပေးဆောင်ကြရမယ်အခွန်အောက်တွေမပေးဘဲကန့်ကွက်နေကြတာဖြစ်ပါတယ်လျှက်စစ်တပ်အသုံးစွဲသူတွေအနေနဲ့သတ်မှတ်ထားတဲ့ရဲအတွင်းမှာမိသားကမဆောင်နိုင်ဘူးဆိုရင်လျှက်စစ်ဥပဒေအရလျှက်စစ်တအားဖြတ်တောက်အေးအေးယူခံရမယ်လို့ကြေညာချက်ထုတ်ပြန်ထားပါတယ်။အခုနောက်ပိုင်းမှာတော့လျှက်စစ်မီးဖြတ်ပြီးအိမ်တွေကိုအတင်းအကျပ်လျှက်စစ်မီတာကဆောင်ခိုင်းနေပါတယ်။မြန်မာနိုင်ငံမှာကိုဗစ်ပထမလှိုင်းစတင်ခဲ့တဲ့2020ခုနှစ်နှစ်စံပိုင်းလောက်ကတည်းကသုံးစွဲယူနစ်150ကြားသင့်ငွေ11,000ကျော်ကိုပေးဆောင်စရာမလိုဘူးလို့ NLD အစိုးရကကင်းလွတ်ခွင့်ပြုခဲ့ပါတယ်။ဒါကြောင့်သုံးစွဲယူနစ်150အောက်ရှိတဲ့တချို့အိမ်တွေကအဲ့ဒီအချိန်ကလေးကမီတာကမပေးဘဲနေနေတာအခုထိဖြစ်ပါတယ်ခင်ဗျာ